ကိုရိုနာဗိုင်းရပ်စ်သည်ကူးစက်ပြန့်နှံ့မှုစတင်ခဲ့တဲ့တရုတ်နိုင်ငံဟူပင်ပြည်နယ်ဝူဟန်မြို့မှာပိတ်မိနေတဲ့မြန်မာကျောင်းသားအယောက်60ကျော်ကိုမြန်မာပြည်ပြန်ခေါ်မဲ့လုပ်ငန်းစဉ်ကိုလာမယ့် February လ1ရက်နေ့မှာစတင်တော့မှာဖြစ်ပါတယ်။ဒီလုပ်ငန်းစဉ်ဟာမြန်မာပြည်ပြန်ရောက်တဲ့အထိဆိုရင်အချိန်တစ်လလောက်ကြာနိုင်ပြီးလက်ရှိမှာကျောင်းသားတွေအားလုံးကျန်းမာရေးကောင်းမွန်နေတဲ့အကြောင်းပိတ်မိနေတဲ့ကျောင်းသားတွေကတယောက်ကပြောပါတယ်။အပြည့်စုံကို VOE မြန်မာပိုင်းသတင်းတောက်ကိုစောထက်ကပြောပြမှာပါရှင်။
ယောဂဘုကူးစက်ပြန့်နှံ့မှုစတင်ခဲ့ရာဝူဟန်မြို့မှာပိတ်မိနေတဲ့မြန်မာတောက်ကတူကျောင်းသားရောက်60ကိုဖေဖော်ဝါရီ1ရက်နေ့မှာစတင်ခေါ်ယူဖို့မြန်မာတန်ယုံကစီစဉ်နေရလို့သိရတဲ့အတွက်ဝမ်းသာကြောင်းမဟာသိပ္ပံကျောင်းသားကိုစီသူထွန်းကပြောပါတယ်
ကျန်ကုန်မဲဟာတော့ကျွန်တော်တို့ကငင်းဖို့စီစဉ်မရှိပါဘူးဒီဟာကသူတို့ဟိုလုပ်ပေးနိုင်တဲ့အတိုင်းအတာတစ်ခုကြီးပေါ့နော်အဲလုပ်ပေးရဆိုတော့ဟိုအစင်လက်ခံမှာပေါ့ခင်ဗျာကျွန်တော်ကဟုတ်ကျန်ခေါ်တာဟိုပဲကျေးဇူးတင်ရမှာပါဟုတ်
မြန်မာကျောင်းသားတွေကိုဟူပေပြည်နယ်ဝူဟန်မြို့ကနေတောင်ဘက်ကလျက်ပြည်နယ်တခုဖြစ်တဲ့ဟူနန်ပြည်နယ်ချန်ရှာမြို့ကိုဘတ်စကားနဲ့ပထမအဆင့်ရွှေ့ပြောင်းมาဖြစ်ပါတယ်သူတို့မှာယောဂကူးစက်မှုရှိမရှိစောင့်ကြည့်ပြီးမှမြန်မာနိုင်ငံကိုစင်းလုံးကားလေရင်နဲ့ပြန်ပို့ပေးဖို့စီစဉ်ထားပြီးပြန်ပြအချိန်တလားလောက်ကြာမြင့်နိုင်တယ်လို့တန်ယုံထုတ်ပြန်ကြမှာဖော်ပြထားပါတယ်ကျောင်းသားတွေကိစ္စအသေးစိတ်ဆောင်ရွက်နေရဲ့ပေကျင်းမြို့ကမြန်မာတန်ယုံကို VOA ကဆက်သွယ်မေးမြန်းခဲ့ပေမဲ့ဖုံးပြန်လည်းဖြေကြားခြင်းမရှိပါဘူ
းဟုတ်ကဲ့အဲ့ဒီကိစ္စနဲ့ပတ်သက်ပြီးအသေးစိတ်ထုတ်ပြန်တာကမြန်မာတန်ယုံပြင်ဆင်လို့ရပါရှင့်နောက်ဆုံးရေယုံအနေနဲ့တော့ဒီလိုအဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့ဒီကထုတ်ပြန်ထားတာတော့မရှိသေးပါဘ
ူးရှင့်နန်းနင်းမြို့ကမြန်မာအကောင်စိတ်ဝင်ယုံကို VOA ကဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်ဝူဟန်မြို့မှာပါကစ္စတန်ကျောင်းသားခန့်မှန်းခြေအယောက်900လောက်ရှိပြီးလေးယောက်ကဒီယောဂဘူကူးစက်ခံရပြီးကျန်တဲ့ចောင်းသားတွေကအပြင်ထွက်ဖို့စိုးရိမ်နေကြကြောင်းပါကစ္စတန်ကျန်းမာရေးဝန်ကြီးကမနေ့ကပြောသွားပါတယ်မြန်မာចောင်းသားတွေကတော့ကျန်းကျန်းမာမာရှိပြီးအားလုံးចောင်းဝင်းအတွင်းမှာနေထိုင်ကြတာဖြစ်လို့စိုးရိမ်စရာမရှိကြောင်းကိုစီသူထွန်းကပြောပါတယ်
ကူးစက်ခံပါကစ္စတန်ចောင်းသားတွေကသူကအပြင်မှာနေတဲ့ចောင်းသားတွေပေါ့နော်ចောင်းသားမှာနေတဲ့ចောင်းသားတွေမဟုတ်ဘူးပြီးတော့ဟိုနည်းနည်းဝေးရပေါ့နော်ဆောင်းဝေးရဆိုတော့အဲ့လိုမျိုးအရင်ဆိုရင်တော့မရှိပါဘူးဗျဒီချိန်မှာအဓိကသူ့နေနေများလို့ရှိရင်လည်း side effect တစ်ခုဖြစ်နိုင်တယ်ဆိုတော့တက်နိုင်ကြများတော့မဆိုးရင်အောင်နေဖို့ကျွန်တော်တို့ပြောရပါတယ်ဟုတ
်ကျောင်းအများစုမှာဈေးဆိုင်တွေပြန်ဖွင့်ဖို့ခွင့်မပြုသေးရကြောင်းအစားအသောက်ဝယ်ယူဖို့အတွက်အခက်အခဲရှိကြောင်းလည်းမြန်မာကျောင်းသားတချို့ကသူတို့လူမှုကွန်ရက်စာမျက်နှာတွေမှာရေးသားကြပါတယ်တရုတ်ကုန်းတွင်းပိုင်းဝူဟန်မြို့ကနေပြန့်နှံ့လာတဲ့ဒီယောဂဘိုးဟာအခုဆိုရင်တရုတ်ပြည်နယ်ကြီး32ခုကိုပြန့်နှံ့လာပြီးလူဦးရေ 9,800 ကျော်ကူးစက်ခံရပါတယ်သိဆုံးသူကတော့ဒီနေ့ဇန်နဝါရီ30ရက်မနက်ပိုင်းမှာ190ရှိပြီးအားလုံးကတရုတ်နိုင်ငံသားတွေဖြစ်ပါတယ်။တရုတ်ရဲ့ပညာရေးမြို့တော်တစ်ခုဖြစ်တဲ့ဝူဟန်မြို့မှာတက္ကသိုလ်နဲ့ကောလိပ်ပေါင်း30ကျော်ရှိပြီးကမ္ဘာအနှံ့ကနိုင်ငံခြားကျောင်းသားပေါင်း9သိန်းနီးပါးပညာသင်နေကြတာပါ။အမေရိကန်၊ဂျပန်အပါအဝင်ဩစတြေးလျ၊ဗြိတိန်၊ပြင်သစ်စတဲ့နိုင်ငံတွေကသူတို့နိုင်ငံသားတွေကိုပြန်လည်ခေါ်ယူနေကြပါတယ်။ကိုရိုနာဗိုင်းရပ်စ်နဲ့အသွင်တူမားစ်ယောဂါဟာ2012တုန်းကဆော်ရီအာရေဗီးယားနိုင်ငံမှာစတင်ခဲ့ပြီး28နိုင်ငံကိုပြန့်နှံ့ခဲ့ပါတယ်။လူရောက်2500နီးပါးကူးစက်ခံခဲ့ရပြီး150ကျော်သေဆုံးခဲ့တာပါ။အလားတူပဲ SARS ယောဂါဘိုးဟာ2002ခုနှစ်မှာတရုတ်နိုင်ငံကစတင်ပြန့်နှံ့ခဲ့ပြီးနိုင်ငံ30ကျော်ကိုပြန့်နှံ့ခဲ့ပါတယ်။လူရောက် 8000 ကျော်ကိုကူးစက်ခဲ့ပြီး800ကျော်သေဆုံးခဲ့ပါတယ်။အခုကိုရိုနာဗိုင်းရပ်စ်ကနိုင်ငံပေါင်း20ကိုရောက်ရှိနေပြီဖြစ်ပါတယ်။